ရခိုင်ပြည်နယ်မှာမတ်လကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုကြောင့်ပိတ်ခဲ့ရတဲ့ကုလသမဂ္ဂ UN လက်အောက်ခံအဖွဲ့တွေနဲ့နိုင်ငံတကာအစိုးရမဟုတ်တဲ့ NGO အဖွဲ့တချို့ရဲ့လုပ်ငန်းတွေအခုအခါမှာပြန်လည်လဲပတ်နေပြီးသူတို့ရဲ့လုံခြုံရေးကိုပြည်ထောင်စုအစိုးရနဲ့ပြည်내အစိုးရတို့ပူးရဲဆောင်ရွက်ဖို့ပြင်ဆင်ထားပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့လုပ်ငန်းတွေပြန်လည်ဆောင်ရွက်လာတာကိုရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တအူးကကြိုးဆိုပါတယ်။သူတို့အနေနဲ့ဒေသခံပြည်သူတွေနဲ့ထိတွေ့ဆက်ဆံတာမှာတော့သတိရှိဖို့လဲတိုက်တွန်းပြောဆိုပါရစေ။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါရရှင်
။ဟုတ်ကဲ့ပြီးခဲ့တဲ့မတ်လ26ရက်နဲ့28ရက်နေ့တွေကစစ်တွေမြို့ပေါ်မှာရှိတဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းကနိုင်ငံသားသူဝန်ထမ်းတဦးကနေဗုဒ္ဓသာသနာအလံကိုဖြုတ်ချပြီးမဖွဲမရလုပ်တဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက် UN နဲ့နိုင်ငံတကာ NGO အဖွဲ့တွေရဲ့ယုံတွေတူလောင်ယုံတွေနဲ့နေအိမ်တွေကိုအကြမ်းဖက်တိုက်ခိုက်ဖျက်ဆီးခံခဲ့ရပါတယ်။ဒီဖြစ်စဉ်ပြီးတဲ့နောက်ရန်နာခဲ့ရတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့လုပ်ငန်းတွေကိုအခုအခါမှာတဝက်နီးပါးလောက်ပြန်လည်စတင်နေပြီဖြစ်ပါတယ်။လက်ရှိလုပ်ငန်းဆောင်ရွက်နေတဲ့အခြေအနေကိုရခိုင်ပြည်နယ်အစိုးရအဖွဲ့ကသတင်းနဲ့မှတ်တမ်းစုဆောင်ရေးဆက်ကော်မတီဥက္ကဋ္ဌဦးလာသိန်းကအခုလိုပြောပါတယ
်။ဟုတ်ကဲ့တော့ဒီလိုကိုသူမျိုးတွေကစက်မှုလည်းမှုအဆက်တန်းကြောင်းပေါ့နော်။အဲ့မှာသူတို့နေရာလေးပြည်ပြီးတော့လုပ်ပေးထားတာတွေတော့ရှိတယ်။အဲ့ဒါတော့ဆက်မှုလည်းမှုထက်တဲ့ကြောင့်မှသူတို့တချို့အဖွဲ့တွေကသူတို့အဖွဲ့အတွက်ဒါနဲ့ပတ်သက်တဲ့အခမ်းအနားတွေမှာနေရာယူတာရှိတယ်။ဒီတချို့ကစစ်တွေဟိုတယ်မှာရှိတယ်။တချို့လည်းရန်ကုန်မှာရှိတယ်။ဆိုတော့အခုဒီရာကူကင်နေတဲ့အားကတော့ကဟိုဘုသူ့မမောင်အုံးလို့ပေါ့နော်။အဲအဲ့ဒီအဖွဲ့ကကင်နေတဲ့အခါကျတော့ဒီက26ရက်နေ့လောက်မှာသူတို့ပြန်ဆုံပြီးတော့အစည်းအဝေးလုပ်မယ်လို့ပြောတယ်။လုပ်ပြီးလို့ရှိရင်စစ်ကိုဆက်ပြီးတော့သွားမယ့်အားလေးကိုသိကြမှာပေါ့ဗျာ။
နိုင်ငံတကာအဖွဲ့အစည်းတွေလုပ်ငန်းပြန်လည်ဆောင်ရွက်ဖို့အတွက်ပြည်ထောင်စုအစိုးရနဲ့ပြည်내အစိုးရကပူးတွဲပြီးလုံခြုံရေးလုပ်ငန်းတွေကိုဆောင်ရွက်သွားမယ်လို့လည်းဦးလာသိန်းကပြောပါတယ်
။ဒီပြန်လည်ဆောင်ရွက်တဲ့အခါမှာတော့သူတို့ကလိုအပ်တဲ့လုံခြုံရေးကိုဟိုကျွန်တော်တို့ဟိုပြည်내အစိုးရပေါ့နောက်ပြီးတော့ဟိုပြည်ထောင်စုပြည်ထောင်ရေးဝန်ကြီးဌာနပေါ့ဗျာဒါနဲ့ပူးပေါင်းပြီးတော့ပေးရမယ်ပေးမယ်ဆိုတဲ့အစီအစဉ်ရှိတဲ့အားတော့ပြည်တယ်ကျွန်တော်တို့
ဒီနေ့တို့အစိုးရသတင်းစာမှာတော့ရခိုင်ပြည်နယ်မှာ UN နဲ့နိုင်ငံတကာ NGO အဖွဲ့23ဖွဲ့ရှိရာကအခုအခါ71ဖွဲ့ကလုပ်ငန်းပြန်လည်ဆောင်ရွက်နေပြီဖြစ်ကြောင်းနဲ့သူတို့ရဲ့လုံခြုံရေးကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကအနီးကပ်ဆောင်ရွက်ပေးနေကြောင်းဖော်ပြပါတယ် UN နဲ့နိုင်ငံတကာ NGO အဖွဲ့တွေလုပ်ငန်းပြန်လည်စတင်တာကိုစစ်တွေမြို့နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်မြတ်ကျော်ကကြိုဆိုကြောင်းပြောပါတယ
်ကောင်းပါတယ်ဒီလုပ်ငန်းကိုပြန်စနိုင်ဒီပိုင်းမှာအခုပဲဒီပဲအောက်စုနှစ်ခုလုံးကဒီအကူအညီဆိုတာလိုအပ်ကြတာပဲအဲ့တော့အကူအညီကလည်းဒီအစိုးရအနေနဲ့အလောက်ကြီးလေးမပေးနိုင်ဘူးဒီမှာရှိတဲ့ကျွန်တော်တို့ဗိုလ်လန်တီးယားတီးတန်းဒီလိုမျိုးအလှူငွေပေးသေးလို့ဒီလေအမြဲတမ်းအဲ့လိုမျိုးပေးနိုင်မှာမဟုတ်ဘူးအဲ့လိုဆိုတော့ NGO တွေဝင်လာတဲ့ဘိုင်းအထက်ကတော့တော်တော်များများကိုဒီမှာရှိတဲ့ဒုက္ခတွေတွေအတွက်ကတော့အဆင်ပြေနိုင်ပြီအစီအစဉ်ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့နေနေတော့ကြိုးဆိုပါတယ်
နိုင်ငံတကာအဖွဲ့အစည်းတွေအပေါ်မှာတော့ဥအောင်မြတ်ကျော်ကအခုလိုတိုက်တွန်းပါတယ်
။အဲ့ဒီ NGO တွေရဲ့လှုပ်ဆောင်တဲ့မူဝါဒသဘောထားတွေကတော်တော်ကောင်းပါတယ်။လူမှန်နေရာမှန်အတားလူတွေကိုခင်းပေးဖို့တော့လိုမယ်လို့ထင်ပါတယ်။ခုပြန်ပြီး NGO တွေပြောက်လာတဲ့အချိန်မှာအဲဒီပြည်နေဒီဒေသမှာရှိတဲ့လူတွေရဲ့ culture အဓိကဒီမှာဖြစ်နေတဲ့ပြည်သူလူထုတွေဟိုဟာစိတ်ရှိဒီအဲ့ဒါတွေကိုလေးလာဖို့တော့တော်တော်များများလိုမယ်လို့ထင်ပါတယ်။အဲ့ဒါတွေကိုလိုက်နာဟိုကဖြစ်နိုင်ရင်တော့ကျွန်တော်တို့ဒီထက်ပြီးရင်တော့ပြဿနာတော့ဖြစ်နိုင်မယ်လို့တော့မထင်ပါဘူးပါလို့။ဒီရေးအမီရှင်းဖို့အတွက်ကတော့ဒီ NGO ဖွဲ့တွေကအများကြီးလှုပ်ဆောင်ဖို့လိုတာပေါ့
။အရင်လကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုအတွင်းမှာတော့ UN နဲ့နိုင်ငံတကာ NGO အဖွဲ့အစည်း18ဖွဲ့ရဲ့ရုံး14လုံး၊နေအိမ်16လုံး၊တူလောင်ယုံ15လုံး၊မော်တော်ယာဉ်14စီး၊ရေယာဉ်2စီး၊မော်တော်ဆိုင်ကယ်29စီးနဲ့ရုံးသုံးပစ္စည်းစုစုပေါင်းကျပ်ငွေတန်း430နဲ့အမေရိကန်ဒေါ်လာ4သိန်းကျော်ပို့ပစ္စည်းဆုံးရှုံးခဲ့ပါတယ်။ဒီအကြမ်းဖက်မှုကိုစစ်ဆေးခဲ့တဲ့စုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာမှာတော့အဖွဲ့အစည်းတစ်ခုကမမှန်သတင်းထုတ်ပြန်ပြီးလှုံ့ဆော်ခဲ့တာရှိကြောင်းနဲ့ဒေသခံအာဏာပိုင်တွေကလုံခြုံရေးအခြေအနေကိုအချိန်တိုအတွင်းမထိန်းသိမ်းနိုင်ခဲ့ကြောင်းဖော်ပြပါတယ်။